ိုင်းပြည်တစ်ခုတိုးတက်ဖို့ဆိုတာခေါင်းဆောင်မှုအပေါ်မှာကြီးပဲမူတည်တာမဟုတ်ဖက်နဲ့ဒီမိုကရေစီရန်ရလို့ခေါ်တဲ့ဝန်ထမ်းလောကပေါ်မှာအများကြီးမူတည်တယ်လို့ပြောကြပါတယ်တချို့နိုင်ငံတွေမှာအစိုးရဘယ်လိုပဲကြောင်းနေကြောင်းနေတိုင်းပြည်ရဲ့တိုးတက်မှုအဆက်မတန်ကျဆင်းသွားတာတွေပါမတွေ့ရပါဘူးဘာကြောင့်လဲဆိုတော့ဥထွေရန်ရကထိန်းထားတာမျိုးတွေကတွေ့ရပါတယ်ဆိုမြန်မာပြည်မှာဥထွေရန်ရနဲ့ပတ်သက်တော့ဒီနေ့ထိကြီးပွားတယ်သိကြရပါတယ်တော့ခင်ဆိုရင်အဲ့အတွက်ကြောင့်လည်းပြောပါဦးခင်ဗျ
ဒီဘီယိုဂရေစီရန်ရလို့ပြောတဲ့နေရာမှာဒီအစိုးရဝန်ထမ်းပေါ့နော်ပြည်သူဝန်ထမ်းလို့ခေါ်မှာပေါ့အဲ့ဒီပြည်သူဝန်ထမ်းတွေရဲ့ခန့်ကဏ္ဍအရင်အစိုးရလက်ထက်တုန်းကထားသွားခဲ့တဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့လူတွေရှိပါတယ်အဲ့ဒီအမြဲတမ်းအတွင်းဝင်ဆိုတဲ့ပုဂ္ဂိုလ်တွေကဝင်ကြီးနဲ့တိုက်ရိုက်ဆက်ဆံရတဲ့အနေအထားမှာရှိပါတယ်အဲ့တော့ဒီအမြဲတမ်းအတွင်းဝင်တွေဆိုတာကလေဒီမိုးကြွေရွှေကိုလို့ခေါ်ကြတယ်ဒီတက်မတော်ကနေပြီးတော့အရေးကြီးယူလာတဲ့အရာရှိတွေများပါတယ်အဲ့ဒီခါကျတော့သူတို့တွေရဲ့ mindset ပေါ့နော်သူတို့ရှိနေတဲ့ mindset ကအရင်တော့ရှိနေတဲ့အတိုင်းနဲ့ဟိုပြောင်းလဲမှုတစုံတရာမတွေ့ရသေးတဲ့အတွက်ကြောင့်မလို့ဒီအများပြည်သူနဲ့ဆက်ဆံရတဲ့ဌာနတွေမှာဟိုဘယ်လိုခေါ်မလဲအားမလို့အားမရဖြစ်တာတွေဟိုအခင်းရောက်တဲ့လောက်ညောက်တာတွေဖြစ်နေတာပေါ့လေအဲ့လိုတွေ့ရပါတယ်ဦးကျော်ကလား
ကိုယ်မင်းတော်ဘယ်လိုသဘောပါလဲအများကအတွင်းဝင်နေခန့်သွားတဲ့ကိစ္စဟာနောက်တက်လာမဲ့ဒီမိုကရေစီအစိုးရအတွက်အဓိကအထွေထွေရန်ရာပြုတင်ကြောင်းလာနေမှာအခက်အခဲဖြစ်နေတဲ့အတိုင်းဖြစ်နေလို့ဒေါက်တာဆူနာဆိုရယ်ကိုမင်းရဲ့အမြင်နဲ့ကြည့်ကြပါလိမ့်ကျွန်တော
်ကျွန်တော်မြင်တော့ဒီပြည်သူဝန်ထမ်းတစ်ခုလုံးရဲ့အားနည်းချက်လို့ပြောရမယ်ထင်တယ်ဆရာအတွင်းဝင်နေခန့်တာတဲ့စာလို့ရှိရင်ပေါ့နော်အဲ့တော့အတွင်းဝင်ဒီခန့်တဲ့ရည်ရချက်ကတော့ကောင်းရတာရှိပါတယ်အဲ့ဒါကဘာလဲဆိုတော့နောက်တလာမယ်ပြောရချင်လို့ရှိရင်ဒါမှမဟုတ်ရှင်လည်းဒီဒီမိုကရေစီစနစ်မှာဆွေးနွေးတယ်ဘယ်လိုပဲကြောင်းပြောင်းဒီအောက်ကနေကျွန်တော်တာဝန်ယူအကောင့်ထဲပေါ်ပေးတဲ့ဒီလူဝန်ထမ်းအုပ်ချုပ်ရေးတည်မြင်လို့ရှိရင်အားကောင်းနေလို့ရှိရင်မူဝါဒတွေပေါ့နော်ရှေ့ဆက်သွားနိုင်ဖို့ပြင်ကြောင်းလဲဖို့အတွက်အထောက်အကူပြုမယ်ဆိုတဲ့ရည်ရချက်နဲ့သင်ခဲ့တာဖြစ်ပြင်တယ်တို့ကတော့ဘယ်လိုပြောရမလဲဒီ CEO လိုမျိုးပေါ့တကယ်ဒီဌာနတစ်ခုကိုထိတ်ဆုံးရနေပြီးတော့ဝင်ကြီးအောက်ပါပေါ့နော် run တဲ့ခါကျတော့တို့ကလိုအပ်တဲ့ရည်ရချက်တွေဖြည့်ပေးနိုင်မှုကကျွန်တော်ထင်တယ်ဟိုမပြည့်စုံနိုင်ခဲ့ဘူးပေါ့နော်ဒီတစ်ခုလုံးရဲ့အနေထားမှာသတ်သက်ပါတယ်ဒီຢာတို့တစ်ခုလည်းနဲ့အနေထားမျိုးတော့မဟုတ်ဘူးအဲ့တော့ဆိုတော့ကဒီလူတွေမှာရှင်းရမယ့်အရေးချင်းကစီမံခန့်ခွဲမှုလည်းကောင်းအောင်ပဲအချင်းချင်းဆက်ဆံရေးဟိုကသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းအောင်ပဲဘူတုဒ္ဓကိုပြေဝပြီးတော့ထူဖောက်ကိုစဉ်းစားတက်ပြီးတော့တည်ဆင်းဖန်တီးတတ်တဲ့နေရာမျိုးပေါ့နော်ရှိဖို့လိုတယ်နောက်တစ်ခါဒီအဖွဲ့နဲ့လုပ်နေတဲ့ဒီမျိုးဖြစ်ဖို့လိုတယ်ဒါပေမဲ့အဲ့ဒီအရေးချင်းတွေမျိုးပြန်ပြတာတဲ့စာလို့ရှိရင်ခုနကဒီအတွင်းဝင်တင်တဲ့နေရာမှာတော်တော်များကနိုင်ငံရှိထားပြီးသားဥပဒေတွေလုံထုံးလုံးကြီးတွေအဲ့ဒါတွေကိုအဓိကပြန်တင်တာအများကြီးတဲ့အတွက်ဒါကလည်းဒီရဲဘော်ဝန်ထမ်းတွေအားလုံးမှာဒါတွေပဲအဓိကတင်နေကြတာ။ခုနကတကယ်ဟိုလိုအပ်တဲ့ skill တွေပေါ့နော်။အဲ့ဒါတွေမတင်ထားနိုင်ခဲ့တဲ့အတွက်ကျွန်တော်များဒီအရေးချင်းပိုင်းမှာအားနေနေတယ်လို့ပဲဆိုရမှာပါဆရာ
။ဆိုတော့အတွင်းဝင်တွေခန့်တာအများသောဖြင့်စစ်ဘုံဟောင်းတွေ
အများကြီးကတော့စစ်ဘုံဟောင်းတွေများပါတယ်ဆရာ
။ဒေါ်ဆန်းစစ်ဒီဟိုတလောကပြောသွားတာလည်းကြားမိပါတယ်။သူကဘာလဲဆိုတော့ဒီLD အစိုးရကိုတဲ့ဒီပြည်သူဝန်ထမ်းတွေကနေပြီးပညာပြနေတယ်လို့သူစိတ်ထဲမှာခံစားရတယ်တဲ့အဲ့ဒီခါကျတော့ဥပမာဆိုလို့ရှိရင် NLD အစိုးရတက်လာတဲ့အခါမှာဟိုဝင်းကြီးတွေ့ဝင်းကြီးတွေ့တွေပြောင်းသွားတယ်ဒါပေမဲ့ဒီအမြဲတမ်းတွင်းဝင်ကတော့ဒီမိုးကြွေရွှေကိုတွေဖြစ်နေတယ်အဲ့ဒီခါမှာအမြဲတမ်းတွင်းဝင်ကနေပြီးတော့ဒီပံ့ပိုးရမယ့်အစားလုပ်ငန်းအနေအထမြောက်ရမယ့်အစားဟိုပိုပြီးကတိကအောင်ဖြစ်အောင်လုပ်ငန်းတောင့်နှေးအောင်ပေါ့နော်အဲ့လိုကပ်ပြည့်ရပြည့်လုပ်နေတယ်လို့ဟိုမြင်တဲ့လူတွေရှိတာပေါ့လေအဲ့တိုင်းဒေါက်ဆန်းစုကြည်ကဟိုတော့ထောက်ပြသွားတာဒီအစိုးရဝန်ထမ်းတွေက NLD အစိုးရကိုပညာပြနေတယ်ဆိုပြီးတော့ပြောသွားတာရှိပါတယ်ဦးကျော်ကန်ကဟာ
ကိုင်းပင်ဟိုကြောင်းမိတာအေး
ဒီနေရာမှာနှစ်ပိုင်းပေါ့ဆရာနော် NLD ဆိုတဲ့ဘက်ကတော့အဲ့လိုခံစားနိုင်ပါတယ်ဒါပေမဲ့လည်းဒီဝန်ထမ်းတွေဘက်မှာလည်းကျွန်တော်တို့ပြန်ကြားတာတွေကတော့ဒီလက်တွေ့မကျတဲ့နေသားမျိုးတွေနဲ့ဒီသူတို့လုံနေရတယ်ပေါ့နော်ဟိုဒီအမေပေးစစ်စစ်မှုတွေမှာရှင်းရှင်းလင်းလင်းမရှိဘူးနောက်သူတို့ရဲ့လုံထုံးလုံနေတဲ့အရာဟလာဒီလောကကံခက်တာတွေရှိတယ
်အမင်းပေးရဟုတ်အစိုးရဖွဲ့အမင်းပေးတာ
ဟုတ်ပါတယ
်ရှင်းလင်းမရှိဘူ
းဟုတ်ပါတယ်အဲ့တော့အဲ့လိုနေသားမှာသူတို့ကဘာကိုအဓိကလှုပ်ဆောင်ရမလဲဆိုတာမျိုးကိုရှင်းရှင်းလင်းလင်းမရှိတာရယ်။နောက်သူတို့မှရှင်းထားပြီးသားလုံထုံးလုံးကြီးတွေအရဟိုလုံးလို့မရတဲ့နေသားတွေရှိနေတာရယ်။အရေးကြီးတာအဲ့ဒါတွေဒီလုံထုံးလုံးကြီးတွေကိုပြင်ဖို့လိုတယ်ပေါ့နော်။အဲ့ဒါကိုသူတို့ကပြန်ပြီးတော့သူတို့ညှိနေရှိပါတယ်။ဟိုအခုမှဟလာဒီ LRD ဆိုရနဲ့ပြည်သူဝန်ထမ်းတွေကပြန်ဆက်ဆံရတဲ့အခါကျတော့တစုံတရာကြီးစိမ့်နေပြီးတော့နားလည်မှုတစ်ဖက်နဲ့တစ်ဖက်ဟိုအားနေတဲ့နေသားမျိုးတွေရှိနေမှာ။ဒါပေမဲ့ဝန်ထမ်းအများစုကတော့အထက်ကပေးတဲ့အမိန့်တိုင်းတော့သူတို့အတက်နဲ့ကျွန်တော်တို့လှုပ်ဆောင်ကြတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီလှုပ်ဆောင်မှုစွမ်းရည်ကတော့ကျွန်တော်ခုနပြောသလိုပဲနိုင်ငံတကာနဲ့ရှင်းရလို့ရှိရင်တော့အားနည်းမှုတော့ရှိနေပါလိမ့်
မယ်။အဲဒီတော့ဒီ NLD အစိုးရမတက်ခင်တုန်းကဝန်ထမ်းလောကနဲ့အခု NLD အစိုးရတက်လာပြီးဝန်ထမ်းလောကဘာများကော်တော့ပါလဲ။အရင်အစိုးရဝန်ထမ်းတွေကရောဒီဟာတက်ပို့ပြီး efficient ဖြစ်ခဲ့သလား။
တခုရှိတာကတော့ဒီ NLD အစိုးရကိုပြည်သူအများပြည်သူလူထုကအရန်ကိုမျှော်လင့်ချက်တွေအရန်များတယ်။များတဲ့အခါကျတော့ NLD အစိုးရလုံနိုင်တဲ့လုံနိုင်စွမ်းရှိတဲ့အင်အားပေါ့နော်။နောက်ပြီးတော့ဒီ NLD အစိုးရအနေနဲ့ဒီတာဝန်ခွဲဝေမှုအပိုင်းဒီဥမာဝင်ကြီးတွေတာဝန်ပေးတဲ့အပိုင်းလူမှန်နေရာမှန်ဟုတ်ရတာပေါ့။အဲ့ဒါအများစိတ်ထဲမှာဟိုဘဝင်မကျဖြစ်နေတာကြီးအများကြီးရှိပါတယ်။ဟိုဥမာဟိုတခုပြောရမယ်ဆိုလို့ရှိရင် NLD အစိုးရတက်လာတဲ့အခါမှာသူတို့ရုပ်ချင်းနေခဲ့တဲ့ပေါ့ဒီငင်းငင်းရေးကိစ္စပေါ့ငင်းငင်းရေးနဲ့ပတ်သက်တဲ့တာဝန်ပေးထားတဲ့ပုံကိုယ်တွေကဒီငင်းငင်းရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဘလောက်အထိဆက်ဆံတမန်ဆောင်ရွက်နိုင်မလဲဆိုတာတန်မြတ်ကြီးအများကြီးရှိပါတယ်ဦးကျော်က
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့လိုလူမှန်နေရာမှန်ရွေးရလောက်အောင်အရင်ချင်းပြည်မီတဲ့လူတွေဘုံခေါက်ရွေးနိုင်လောက်အောင်ရမ်းရမ်းတော်တော်ရှိနေပါရဲ့လ
ားကျွန်တော်အမြင်ကတော့ဒီအရင်ချင်းရှိတဲ့လူတွေကတော့ရှိပါတယ်ဒါပေမဲ့ဒီအရင်ချင်းရှိတဲ့လူတွေတော်တော်များများနောက်ပိုင်းမှာဒီပြည်သူဝန်ထမ်းဖြစ်ဖို့အတွက်ပေါ့နော်ရှောက်ထားကြရလားဆိုတာကကျွန်တော်ခုနပြောခဲ့တဲ့လိုပဲပေါ့တော်တော်များများကပြည်သူဝန်ထမ်းလုပ်ဖို့ဆိုလို့ရှိရင်စိတ်ဝင်စားကြတော့ပါဘူးအဲ့တော့ဒီနေရာမှာပြဿနာကတော့ဒီစနစ်ကြီးတစ်ခုလုံးနဲ့ဟိုပတ်သက်နေမှာလို့ထင်ပါတယ်ခုနလူမှန်နေရာမှန်လို့ကျွန်တော်တို့ဟိုသုံးတဲ့စကားအနေထားအရာပေါ့နော်ဟိုကျွန်တော်ကလူအဓိကထားပြီးစဉ်းစားကြတော့သတ်တွေ့ရပါတယ်အဲ့ဒီခါကျတော့ဒီဝန်ထမ်းရွေးချယ်မှုနဲ့ဒီရတုတိုးပေးမှုတွေကနီးစပ်ရလူကိုပဲအဓိကဦးစားပေးခဲ့ပြီးတော့ဒီလူရဲ့အရေးချင်းကိုခုနကဒီ meritocracy ပေါ့နော်တခြားနိုင်ငံတွေမှာဆိုတာတွင်တွင်သုံးနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီဝန်ထမ်းလောကမှာဆိုလို့ရှိရင်တော့ meritocracy ကိုကျွန်တော်ကြားတာအရင်နေပါတယ်နီးစပ်ရအဲ့လိုလက်တင်ရပဲခံကြတယ်ဇာတိတိုးပေးကြတယ်ဆရှိတစ်ပြင်ကိုပြောနေကြတာများတယ်ပေါ့နော
်ဒီလူမှနေရာမှန်ရွေးချယ်နေပတ်သက်ပြီးတော့ကိုယ်မျိုးပြောတဲ့အရေးကြီးတွေရှိရတာနဲ့သူတို့မရွေးဘူးတဲ့ဒီစားနဲ့ပတ်သက်လို့တော့ဆူဆူပြောချင်မှရှိပါသေးတာ
and NLD အစိုးရအနေနဲ့ကဒီ power delegate လုပ်တဲ့နေရာမှာပေါ့နော်တာဝန်ခွဲဝေပြီးတော့ပေးချာပေးတဲ့နေရာမှာအားနည်းတယ်လို့ထင်ပါတယ်ဘာလို့ဆိုတော့သူတို့တာဝန်ခွဲဝေပေးလိုက်တဲ့လူကဟိုမလုပ်ရဲမကင်ရဲမပြောရဲမဆိုရဲနဲ့ဖြစ်နေတဲ့လူတွေများနေတယ်အခုဟာပြန်လဲမပြောရဲဘူးဟိုဒီဟိုခိုင်းညံ့လေးပဲလှုပ်တာပေါ့နော်ကို own initiative လည်းတိတ်မရှိကြတဲ့သဘောပေါ့နော်အဲ့တော့ဟိုသူတို့မှာဘယ်လိုခေါ်မလဲဒီ capacity လို့ခေါ်မှာပေါ့နော်ဒီစောင်းဆောင်ကြီးကအမှန်တမ်းမှကိုအားနည်းနေတာပေါ့နော်အဲ့ဒါကြောင့်မလို့လေအားလုံးကဟိုအားမလို့အားမရဖြစ်ကြတာဥပမာဆိုလို့ရှိရင်ဟိုကျမနဲ့ရင်းနေတဲ့တန်တမန်လေးရှိပါတယ်ညီမတန်တမန်လေးပေါ့နော်သူတို့ဆိုလို့ရှိရင်ဘယ်လိုပြောလဲဆိုတော့နိုင်ငံတကာကနေအကြီးအကျယ်ဖိအားတွေဝိုင်းပေးနေကြတဲ့အချိန်မှာသူတို့အဲ့ဒီဖိအားကမစ္စိုင်းဒုံးလေးနဲ့ကြီးလို့ကြီးတဲ့ဒုံးလေးနဲ့ကြီးနဲ့ပြစ်ခံနေရတဲ့အချိန်မှာသူတို့ပေးထားတာလေးကပစ္စတိုလေးတစ်နက်နဲ့တစ်လက်လေးနဲ့ပေးထားပြီးတော့ကမ္ဘာလေးမှာခုခံနေရတဲ့ဆိုတဲ့သဘောကြီးလည်းဖြစ်နေတယ်။အဲ့ဒါမျိုးဒါစင်ခေါ်တဲ့တွေကအများကြီးပေါ့နော်။ဥပမာအဂရိလိုက်စားမှုတိုက်ချိန်ရေးဆိုတော့အဲ့ဒီလိုက်စားမှုတိုက်ချိန်ရေးကလည်းအဲ့ဒီလိုက်စားမှုတိုက်ချိန်ရေးကော်မရှင်တစ်ခုရဲ့နဲ့တနိုင်ငံလုံးချစားနေတဲ့နိုင်ငံကြီးကိုဘလို့နည်းနဲ့မှစိတ်ဆန္ဒရှိပေမဲ့လို့လေသူတို့မှဟိုလုတ်ပိုင်ခွင့်ကဘောင်ကတိတ်ကျင်းတယ်အဲ့လိုမျိုးရှိတဲ့အခါကျတော့ဒီ power delegate ဆုပ်တဲ့နေရာမှာ NLD အစိုးရရဲ့အားနည်းမှုကိုလူတိုင်းလူတိုင်းကဘဝင်မကြပါဘူးရှင
်ဆိုတော့အဲ့လိုအားနည်းမှုကျွန်တော်ကဘယ်လို capacity လိုရဲဘယ်လိုလုတ်ပိုင်ခွင့်လိုရဲဆိုတဲ့ကိစ္စကလည်းပြန်လဲတင်ပြတဲ့ကိစ္စမျိုးကမပြောရကြဘူးဒါဆိုရှင်အဲ့ဒီကိစ္စဟာမြန်မာလူမျိုးတွေရဲ့ရိုက်ပေါ်လေအာနာကအချက်ကလူကြီးခိုင်းတာပဲအရင်အစိုးရဆက်ဆက်မှလည်းပြန်ပြောခဲ့တာတော့ပြင်မရှိဘူးထင်ပါတယ်ဒီကိစ္စကို
တော့မရှိပါဘူးအရင်လည်းတခြားကပြန်ပြောရင်ဟိုအမုန်းခံရမယ်ရှောက်ထုတ်ခံရမယ်ဇာတုတက်ဖို့ခံမယ်အဲ့တော့အလိုက်တင်လေးပဲနေသွားကြတဲ့လူတွေကများပါတယ်အပြင်မှာတော့ပဲမရှိမနဲ့ပြောလို့ရှိပါတယ
်ဆိုတော့နောက်တစ်ခုကျွန်တော်မိကျင်တာဦးဝင်းမင်းစောကပြောတာဝန်ထမ်းလုပ်ချင်တဲ့လူစိတ်မရှိတော့ဘူးဆိုကြတာဒီကိစ္စမှလည်းပဲဒါတနည်းအားဖြင့်ဟိုတုန်းကတော့ဝန်ထမ်းမှတပါလို့ဆရာမှမရှိတာအခုတော့လုပ်ငန်းတွေအများကြီးပြင်းလင်းလာတယ်ပြင်မာလို့တော့ပတ်စံပွေရတာပေါ့အစိုးရစီမံလို့ဘာမှမမြင်လာဆိုတော့အဲ့လိုအများကြီးထွက်သွားတယ်အများကြီးပြရပါတယ်ဆိုတော့ဒါကိုတော့ဘယ်လိုပြောကြမလဲဒါကိုဝန်ထမ်းလုပ်ချင်တဲ့လူမရှိတော့ဘူးဆိုတာဟာမကောင်းတဲ့အချက်လို့ပြောကြပါလားကောင်းတယ်လို့သုံးသပ်ကြပါလားဆရာ
ဘာလို့မဆိုကိုယ့်အတွက်များတဲ့ဟာပဲသွားကြမှာပေါ့လေအဲ့ဒါကြောင့်မလို့အခုနောက်ပိုင်းမှာဟိုဒီဝန်ထမ်းရွေးချယ်လေးချင်ရေးအဖွဲ့အနေနဲ့ကလည်းဟို incentive တွေနဲ့ခေါ်ဖို့ဟိုလုပ်ဖို့ကောင်းတာပေါ့နော်ကျမစ조사ပါတယ်ဒီပြော PSC ဥပဒေကြီးနဲ့ interview လုပ်ဖို့ဆိုပြီးတော့ဒါပေမဲ့သူကလည်းဒီမိုးကြရှိကိုကိစ္စကြောင့်ကတော့မသိဘူးပေါ့နော်ကျမဟို interview မပေးပါဘူ
းဟုတ်ကဲ့ energy ဆိုရဲ smart the dan တဝက်ကျူးခဲ့ပါပြီဒီကြခင်ဒုတိယသက်တမ်းအတွက်ရွေးကောက်ပွဲဝင်ရတော့မယ်ဆိုတော့ဒီကြားမှာတော့အလားအလာမြင်ပါသလားဒီဝန်ထမ်းလောကတိုးတက်လာဖို့ဘယ်လိုလုပ်ပြနေတယ်ထင်လဲဆိုတော့လည်းနည်းနည်းဆက်ပြော
Hello, looking at the Kajaro, the winner name of the Chinin Jamale, Pinyana Masino, who was singing with Matalo de Savaro, singing Matalo machine, Kare, local Josa, your Sigan de Jan, Lena, your TVC, Lodarabono, the Pamagna Jail de Kajaro, the Pamagi Pogan Dine, the Pays and Guadame, Io Nebono, who Ado Mandem Lopene, Luzi Lama, Talo de Hamu, the Sheet, and Alon Cozy. Go down and go to your video. Go be at Harry Down and I see you on. Harry Luam is ready. Job description of Harry at time. Then you let me look at me. So, Lucy, KK Jolan and Mavashi.
Okay. Not to go at all. The one else in the term of a Pindani Navy would have a The less she be that Uri in a Nangas in the group, talk and bull away. A digga thing at a two at a Kajaro. The Nangama Pjolene in Italian, the Kego. 以前是在这个人的七十比较，并不是一级吧。